ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်ဆက်လက်ထွက်ပြေးလာနေကြတဲ့ဒုက္ခသည်တွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ
်။ We are advocating with the Bangladesh authorities to urgently admit these refugees fleeing violence and increasingly difficult.
ပြည်ခတ်တွေကြောင့်ထွက်ပြေးလာနေကြပြီးနေရာရင်းမှာလည်းအခက်အခဲတွေကြုံနေကြတဲ့ဒုက္ခသည်တွေကိုအရေးပေါ်လက်ခံမှုဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းနေတဲ့အကြောင်းနဲ့ထိလွယ်ရှလွယ်အခြေအနေတွေနဲ့ရင်ဆိုင်နေကြတဲ့ဒုက္ခသည်တွေအတွက်မိနစ်နဲ့အမျှအရေးကြီးတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောခွင့်ရအန်ဒရက်မဟာချက်ကပြောဆိုလိုက်တာပါ။ဒီနေ့ဦးနေနေ့ကဆက်လို့ရိုဟင်ဂျာဒုက္ခသည်ပေါင်းခန့်မှန်းချင်1000ကနေ1000ခွဲလောက်ဟာဘင်္ဂလားဒေ့ရှ်နယ်စပ်အနီးရောက်လာခဲ့ကြပြီးဝင်ဝင်ရဖို့စောင့်ဆိုင်းနေရတဲ့အကြောင်းလဲမနေ့တုန်းကပဲကုလသမဂ္ဂရုံးချုပ်ရှိရာဆစ်ဆလန်နိုင်ငံဂျနီဗာမြို့မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။တောင်တောင်ကြီးရဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နယ်စပ်အနီးတွာလာစုဝေးနေတာတွေကိုအဝေးထိန်ဒရုန်းယာဉ်နဲ့ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်း UNHCR ကထုတ်ပြန်ခဲ့တာပါ။အခိုင်ပြင်းနဲ့မြောက်ပိုင်းကလွန်ကျွေးကင်းစကန်30လောက်ကိုဩဂုတ်လ25ရက်နေ့ကဝင်ရောက်တက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလိုက်လံချေမှုန်းရမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေအင်အားလွန်ကျွေးသုံးတာလူခွင့်ရချုပ်ပေါက်တာတွေရှိနေကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရအုပ်စုတွေကဝေဖန်နေကြတာပါနိုင်ငံတကာလူခွင့်ရလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းစစ်စင်ရေးတွေအတွင်းမြန်မာစစ်တပ်ကရာနဲ့ချီတဲ့ရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့ကြောင်းဒီကနေ့ပဲအစိုးရခန်းစာထုတ်ပြန်ပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေကိုတိုက်ပြည်ကနေနှင်ထုတ်ဖို့အကွက်ချဆောင်ရွက်ခဲ့တဲ့အစီအစဉ်မှာကလေးတွေအမျိုးသမီးအမျိုးသားရာနဲ့ချီတပ်ဖြတ်ခံရသလိုမျိုးလက်စင်းနဲ့ရှင်းလင်းမှုတွေလုပ်ခဲ့ကြောင်းထွက်ပြေးလာသူရိုဟင်ဂျာ120ရောက်ကိုမင်းမြန်ပြုစုထားတဲ့အစိုးရခန်းစာမှာဖော်ပြခဲ့တာပါမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေးဝင်းဦးဆောင်နဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသတင်းထုတ်ပြန်ထားပါတယ်